မလ22ရက်ကအနောက်မြောက်တိုင်းစစ်ဌာနချုပ်ကထွက်လာတဲ့စစ်တပ်ဟာသခိုင်းတိုင်းရင်းမပင်နဲ့စလင်းကြီးမြို့နယ်ထဲကကျေးရွာတွေကိုအင်အား100ကျော်နဲ့ဒီကနေ့မလ26ရက်အထိစစ်ကြောင်းထုတ်နေမြေရှင်းလင်းနေတာပါစစ်တပ်နယ်မြေရှင်းလင်းရေးအတွင်းကျေးရွာဆရာထက်မနည်းကအရက်သားတွေစစ်ဘေးတင်းချောင်နေရတာပါဒါအပြင်အရက်သားချို့လည်းဖမ်းဆီးခံထားရတယ်လို့မြောက်ရမကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုကောင်းကခုလိုပြောပါတယ်ရင
်းမပင်စစ်တပ်ရဲ့ကရွာတွေစစ်ကြောင်းထုတ်နေရရှိတယ်ရွာက100ကျော်ခုရှိတယ်အဲ့ဒီရွာက100မှာအင်အား150လောက်ရှိတယ်နောက်တော့လည်းဆိုလို့ရှိရင်အဲဒါကလည်းတကယ်တကယ်ကတော့ရှိတယ်လို့ပြောလို့သုံးသပ်တာပေါ့နော်။ကုံတော့ဒုံတော့အဲနောက်ပြီးထရော့ကြီးအဲရွာပေါင်းအဲ့ကဆိုင်ပါကျော်ထက်မနည်းပြီးနေရတာရှိတယ်။လူကြီးခံပန်းကတော့ကျွန်တော်တို့ခံပန်းတာကလူကြီးအလုံးပေါင်းဆိုရင်3000ကျော်ထက်မနည်းမှရှိတာပေါ့။ဘာလို့လဲဆိုတော့အဲရွာကြီးကရွာကြီးတွေဖြစ်တဲ့အတွက်ကြောင့်မလို့လူနေအိမ်တွေလည်းထူထပ်တယ်လူကြီးကလည်းထူထပ်တဲ့ရွာတွေပေါ့။အဲ့နန်းကရွာသားကလားရွာသားတချို့ပေါ့နော်ရွာသားတချို့ကျွန်တော်တို့ဒီဖန်ဆန်တဲ့အနေထားတော့ရှိတယ်လို့ကျွန်တော်တို့သတင်းရတာရှိတယ်။တော်ကဒီဟောပေါ့ရွာတွေကိုတစ်ဆန်းလောက်ပြီးတော့ခပြင်းနေတဲ့ဒီစစ်ကြောင်းငါဒီလူတွေကိုပြန်ခေါ်ခိုင်းတဲ့အနေအထားတွေတော့ရှိတာပေါ့
လက်ရှိအချိန်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲနှစ်ဖက်စောင့်ကြည့်အနေအထားနဲ့စီရင်တင်မာနေပြီးစစ်တပ်ဘက်ကအရက်သားတွေကိုနေရက်ပြန်ဝင်ခိုင်းပေမဲ့အရက်သားတွေဟာစစ်တပ်စစ်ကြောင်းနဲ့ဝေးကွာပြီးဘေးကင်းတဲ့နေရာတွေမှာတင်းချောင်ခိုလုံနေပါတယ်တစ်ဆက်တည်းမှာပဲမက်လာ22ရက်တန်းစင်မျိုးကနေထွက်လာတဲ့စစ်တပ်ဟာ24ရက်မှာတော့ရေဦးမျိုးနယ်တဲကိုရောက်ရှိလာပြီးနယ်မြေရှင်းလင်းရေးလုပ်ခဲ့တာပါရှင်းလင်းရေးအတွင်းလက်နက်ကြီးတွေပစ်ခတ်တာကြောင့်အရက်သားအမျိုးသမီး2ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပါသေးတယ်ဒါအပြင်ထန်းတပင်ကျေးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးသွားပြီးဂျားကာလာစာတင်ကြောင်းတစ်ကြောင်းလည်းမီးလောင်ခဲ့တယ်လို့စစ်ပေးရှောင်ကူညီပေးနေသူတူကပြောပါတယ
်ထန်းတပင်ကျေးရွာကိုမီးရှို့တဲ့အခါမှာစာတင်ကြောင်းမှမီးရှို့တော့အဲ့ဒီမှာရှိတဲ့ခုံစပွဲတန်းရဘလက်ဘုတ်ကစာပြီးပါလေနော်ဝိုက်ဘုတ်ကစာပြီးတော့24ရက်နေ့ကကြာမှာမဟုတ်ဘူးဟုတ်ဒီပြည့်ခြေကကျွန်တော်တို့ဒီစာသားဘက်ကလမ်းပြလိုက်ပြီးလက်နက်ကြီးကဂျာမင်းကိုကြာပြီးတော့မြေသမီးနှုတ်ပွဲချင်းပြီးဆုံးသွားတာပေါ့ဟုတ်ရေဦးမျိုးနဲ့သူကဘိုးရုံရွာအစားအကရရန်ပြတဲ့တန်တွေကြတော့သူတင်ရတော့မယ်အတွက်ဘုရင်စင်ကြိုင်းနဲ့အိမ်ကြီးနာချင်းမြေသမီးတွေပေါ့အဲ့အင်ကြောင်းကိုကြဖို့ရတယ်ဘိုးဘက်ကကြိုင်းကမြေသမီးတွေရောက
်မီးလောင်သွားတဲ့ထန်းတပင်ရွာကအင်ချေအေးအတွက်အတိအကျကိုမသိရသေးဘူးလို့လည်းကူညီပေးနေသူတွေကပြောပါတယ်ဒါပြင်ကလေးငယ်100ကျော်စာတင်ကြားနေတဲ့စာတင်ကြောင်းမီးလောင်ပျက်စီးသွားတဲ့အတွက်စာတင်ကြားဖို့အခက်အခဲရှိနေတယ်လို့လည်းပြောပါတယ်ရေဦးမျိုးနဲ့တဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်ဟာမလ26ရက်မှာတော့မြို့ချင်းကပ်နေတဲ့ခင်ဦးမြို့နယ်ကကျေးရွာတွေကိုနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးနေအိမ်တွေမီးရှို့ခံရတာတွေရှိတယ်လို့ဒေသခံအများပြားလည်းတင်းရှောင်နေရပါတယ်ခင်ဗျာ